Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ View American တန်ကနေ2014ခုနှစ်မေလ19ရက်တနင်္လာနေ့မနက်ခင်းအစီအစဉ်ကိုမနေ့6နာရီကနေ9နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေပြီဖြစ်ပါတယ်ခင်ဗျာ။ line တို့ meter 2432နဲ့39တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ။ရရှိမြားရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆက်မိုးပြီပါအခုမနေ့ကင်းအစီအစဉ်လေးကိုတာဝန်ယူပြီးတော့တင်ဆက်ပေးမှာပါခင်ဗျာ
ကျွန်တော်ကတော့ဇဝန်လိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့လျှပြနိုင်ငံကအနားယူသွားတဲ့ဗိုလ်ချုပ်အပေါ်တစ္ဆာခံတဲ့လက်နက်ကန်အုပ်စုတွေကလွတ်တော်အဆောက်အဦဝင်စီးခဲ့ပြီးတဲ့နောက်လွတ်တော်ကိုရပ်ဆိုင်းထားလိုက်ကြပါတယ်စီးရီးယားနိုင်ငံမျိုးတော့အနီးမှာဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေကြောင့်လစ်တပ်ဦးစီးချုပ်တေဆုံးသွားပါတယ်2008ဖွဲ့စည်းပုံပြင်ဆင်ရေးဟာတိုင်းပြည်အတွက်တမတော်အနေနဲ့အလေးထားဖို့ဒေါန်ဆန်းစုကြည်ကပြောကြားလိုက်ပါတယ်ဒီလိုသတင်းတွေပြင်တခြားထူးခြားတဲ့သတင်းတွေကိုတော့ကိုသားညုံနဲ့တူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအခုမနက်ခင်းနားဆင်ကြရမယ့်အထက်မှာဆိုလို့ရှိရင်ပတ်စင်ထုတ်လင်းပေးနေကြဖြစ်တဲ့မြန်မာဒီမိုကရေစီရေးရာစွန့်နေကန်းပြည်တွင်းရေးသုံးသက်ချက်တကြီးစကားအင်္ဂလိပ်စာသင်ခန်းစာပို့ချချက်မြန်မာပြည်ကပေးစာစတာအစီအစဉ်တွေကိုနားဆင်ကြဖို့ရှိပါတယ်မြန်မာနိုင်ငံအကြောင်းသတင်းပေးပို့ချက်တခုမှဆိုရင်တော့
ဒီလိုကြောင်းကအာအင်မတန်ညာနေတယ်ရွာလည်းတိတ်မရှိတော့ဘူးအဲ့ဒီအာနေချက်ကိုညဝင်းဖြိုတဲ့သဘောပေါ့ဗျာအဲကျင်းကြီးတော်တော်များတယ်ဗျာမမတ်မိတော့
ဘူးလောလောဆယ်လက်ဗရောင်းတောင်မှာဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဒေသခံဆရာတော်တပါးရဲ့မိန့်ကြားသွားတာဖြစ်ပါတယ်ခင်ဗျာအပြည့်စုံကိုမကြခင်မှာနားဆင်ကြားဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ကိုတားညုံဦးကပြောပြပေးကြမှာဖြစ်ပါတယ်ခင်ဗျာ
လျှပ်ပြနိုင်ငံကအနားယူသွားတဲ့ဗိုလ်ချုပ်တူဦးပေါ်တစ္ဆာခံတဲ့လက်နက်ကိုင်အုပ်စုတွေကလွတ်တော်အဆောက်အဦကိုဝင်စီးပြီးတဲ့နောက်လွတ်တော်ကိုရပ်ဆိုင်းထားလိုက်တဲ့အကြောင်းကြေညာလိုက်ပါတယ်။ယာရုကအနားယူသွားပြီးဖြစ်တဲ့ဗိုလ်ချုပ်ခါလီဖာဟက်တာအပေါ်တစ္ဆာခံတဲ့တပ်ပြေးအုပ်စုတွေကထရီပိုလီမြို့မှာရှိတဲ့လွတ်တော်အဆောက်အဦကိုတနင်္ဂနွေနေ့မှာဝင်စီးပြီးလွတ်တော်အမတ်တေရဲ့ရုံးခန်းတွေကိုလည်းဝင်ရောက်ဖျက်ဆီးပစ်ခဲ့ကြတာပါ။အစ္စလမ်ဝါဒီလွတ်တော်အမတ်တေကိုဖမ်းဆီးဖို့ကြိုးစားတဲ့အနေနဲ့အဲ့ဒီလက်နက်ကိုင်အုပ်စုတွေကလွတ်တော်တွေကိုဝင်စီးခဲ့တာဖြစ်တယ်လို့သက်ဆိုင်ရာအရာရှိတွေကပြောပါတယ်။ဒါပေမဲ့သူတို့ဝင်မစီးခင်မှာပဲလွတ်တော်အမတ်တေကိုဘေးကင်းရာကိုအရင်ပြောင်းရွှေ့ခဲ့ပြီးဖြစ်ပါတယ်။အဲ့ဒီလက်နက်ကိုင်အုပ်စုတွေကလွတ်တော်ကိုသွားတဲ့လမ်းတွေကိုပိတ်ထားလိုက်ပြီးအနီးနားမှာရှိတဲ့အစ္စလာမစ်စစ်သွေးကြွတွေထိန်းချုပ်ထားတဲ့စစ်အခြေစိုက်စခန်းကိုလည်းအမြောက်နဲ့ပစ်ခတ်ခဲ့တယ်လို့လူညွင့်အရာရှိတွေကပြောပါတယ်။ဗိုလ်ချုပ်ခါလီဖာဟက်တာပေါ်တစ္ဆာခံတဲ့လက်နက်ကိုင်တပ်ဖွဲ့တွေကထရီပိုလီမြို့တောင်ပိုင်းလေဆိပ်အနီးကနေရာအတော်များများကိုလည်းသိမ်းပိုက်ထားတယ်လို့ဆိုပါတယ်။ထရီပိုလီမြို့မှာအခုဖြစ်နေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေဟာဘန်ဂါဇီမြို့မှာဗိုလ်ချုပ်ဟက်တာရဲ့အမျိုးသားတပ်မတော်နဲ့အစ္စလာမ်စစ်သွေးကြွတွေကြားပြီးခဲ့တဲ့တောက်ကြနေ့မှာတိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်မှာပြန်လည်ဖြစ်ပေါ်လာတာပါ
။ဆီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်ရဲ့အရှေ့ဖက်ခြမ်းတိုက်ပွဲတွေတွင်ဆီးရီးယားလီဒါရဲ့အကြီးအကဲထိခိုက်ကြဆုံးသွားပါတယ်။မီလာဟာမြို့နီးကဆီးရီးယားလီဒါအခြေစပ်စခန်းတစ်ခုမှာတဘုံနေနဲ့စစ်ရင်နှောင်းပိုင်းတိုက်ခိုက်မှုတွင်ဗိုလ်ချုပ်ကြီးဟူစိန်ဟာဆက်တည်ဆုံးသွားတယ်လို့အစိုးရတာဝန်ရှိသူတွေရောဆီးရီးယားတက်ကြွလှရှားသူတွေကြပါပြောကြပါတယ်။ဗြိတိန်ခြေစိုက်ဆီးရီးယားလူခွင့်စောင့်ကြည့်မှုဖွဲ့ကလည်းဒီလိုကြေညာခဲ့ပြီးတော့ဆီးရီးယားနိုင်ငံကအယ်ခိုင်ဒါနဲ့ဆက်နွယ်တဲ့ The Nusra တအုပ်အပါဝင်အခြားအစ္စလာမစ်တဘုံအဖွဲ့တွေနဲ့ဖြစ်တဲ့ဒီတိုက်ပွဲအတွင်းလီဒါဗိုလ်ချုပ်ကြီးထိခိုက်တည်ဆုံးခဲ့တာလို့ဆိုပါတယ်။အခုတိုက်ပွဲတွေဖြစ်တဲ့မီလီဟာမြို့ဟာဆိုလို့ရှိရင်ဒမစကတ်မြို့လယ်နဲ့နိုင်ငံတကာလေဆိပ်ကိုဆက်သွယ်ထားတဲ့လမ်းမကြီးရဲ့အနားမှာတည်ရှိပါတယ်။ဆီးရီးယားလေဒါဌာနချုပ်နေရာလည်းဖြစ်ပါတယ်။အနီးနားမှာရှိတဲ့တဘုံခြေစိုက်စခန်းတွေကိုဆီးရီးယားတပ်ကပြန်သိမ်းပိုက်နိုင်ဖို့အတွက်ကြိုးပမ်းနေတာကြောင့်ပြီးခဲ့တဲ့သတင်းပတ်တွေကတည်းကတိုက်ပွဲတွေအဲ့မှာအကြီးကျယ်ဖြစ်နေတာဖြစ်ပါတယ်
။အီရန်နိုင်ငံမှာပြီးခဲ့တဲ့လအတွင်းကျင်းပခဲ့တဲ့လွတ်တော်ရွေးကောက်ပွဲရလဒ်တွေကိုအီရန်ပြည်သူတွေစောင့်ဆားနေကြတဲ့အချိန်မှာပဲဘက်တပ်မျိုးအနီးဝန်းကျင်မှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေကြောင့်အ ਨੇ စုံလူ14ဦးသေဆုံးခဲ့ပါတယ်။တင်းငွေနေကဈေးနှခုမှာဘုံပေါက်ကွဲမှုဖြစ်ပွားခဲ့တာကအသေးအပြောက်အများဆုံးဖြစ်ပြီးအဲ့ဒီဈေးထဲမှာရှိနေသူတွေတေဆုံဒဏ်ရခဲ့ကြတယ်လို့ဆိုပါတယ်။အီရန်နိုင်ငံကလူနည်းစုဆွန်နီမွတ်စလင်တွေနဲ့လက်ရှိအာဏာရလူများစုရှီးအိုက်မွတ်စလင်တွေအကြားဖြစ်ပေါ်နေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်လွန်ခဲ့တဲ့တစ်နှစ်အတွင်းလူ12,000လောက်တေဆုံးခဲ့ပြီးဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်။ဝန်ကြီးချုပ်နော်ရီအယ်မာလီကီအစိုးရအဖွဲ့ကတိုင်းပြည်အတွင်းလုံခြုံရေးအလုံအလောက်ရှိအောင်လှုပ်ဆောင်ပေးခြင်းမရှိတဲ့အတွက်ဆိုပြီးအများစုကပြစ်တင်ပြောဆိုနေကြပါတယ်။ဝန်ကြီးချုပ်အယ်မာလီကီကတော့ဧပြီလ30ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲအတွင်းသူ့အနေနဲ့တတိယသက်တမ်းပြန်အရွေးခံရလောက်တဲ့အထိမဲအလုံအလောက်ရလိမ့်မယ်လို့မျှော်လင့်နေပါတယ်။သူ့ရဲ့ State of the Law ညွန်မောင်းအဖွဲ့အနေနဲ့လွတ်တော်အမတ်နေရာအများစုကိုအနိုင်ရလိမ့်မယ်လို့မျှော်လင့်ထားကြပေမဲ့သူတို့ကြီးပဲအစိုးရတိဖွဲ့ရလောက်တဲ့အထိတော့အနိုင်ရလိမ့်မယ်မထင်ဘူးလို့တွက်ချက်နေကြပါတယ်
။မိုင်းလောက်သား300တဦးတည်ဆုံခဲ့ရတဲ့တူရကီနောက်ချမ်းကဒီပြီးခဲ့တဲ့သတင်းပတ်အတွင်းကြောင်မီသွေးမိုင်းပောက်ကွဲမှုဖြစ်စဉ်နဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတစ်စိတ်တစ်ပိုင်းအနေနဲ့တူရကီအာဏာပိုင်တွေကနေလူ3ဦးကိုတရားစွဲဆိုပြီးတော့22ဦးကိုထိန်းသိမ်းထားပါတယ်။ လူအမြောက်များတည်ဆုံးစေရတဲ့ဒီဖြစ်ပျက်မှာပေါ်ဆမှုနဲ့လူသုံးဦးကိုတရားရုံးတင်လိုက်တယ်လို့အစိုးရရှိနေသူဖြစ်တဲ့ Bikir Sahina ကပြောပါတယ်ဆူမမျိုးရဲ့ကြောင်မီးသွေးမိုင်းပောက်ကွဲမှုနဲ့မိလောင်မှုဘာကြောင့်ဖြစ်ရလဲဆိုတာကိုလည်းစုံစမ်းစစ်ဆေးဆဲရှိပါတယ်အဲ့ဒီပောက်ကွဲမှုဖြစ်ချိန်မှာမြေအောက်မိုင်းတွင်ထဲမှာလုံသား100နီးပါးရှိနေတာပါအတော်များများဟာကာဗွန်မွန်အောက်ဆိုက်အစိတ်ကြောင့်အသက်ရှူကျက်ပြီးတော့သေဆုံးသွားရတယ်လို့ယူဆရပါတယ်တူရကီသတင်းစာတစ်စောင်ကရထားတဲ့ဒီဖြစ်ပျက်နဲ့ပတ်သက်လို့ကနဝစ်စင်ကစားဒဲမှာတော့တတ်တူတွင်ဘေကင်းလုံခြုံမှုဆိုင်ရာလုံဆောင်စရာတွေအတော်များများကိုချူပေါက်ထားတာတွေ့ရပါတယ်ကာဗွန်မွန်အောက်ဆိုက်တိုင်းတာတဲ့ကိရိယာမရှိတာနောက်တွင်းရဲ့အမိုးတွေကိုတတ်တူအစားတစ်နဲ့ပြုလုပ်ထားတာတွေတွေ့ရပါတယ်အခုဖြစ်ပျက်ကြောင့်မလို့တူရကီနိုင်ငံတော်ဝန်မှာအစိုးရနဲ့တတ်တူတွင်းပိုင်ရှင်ကိုပြစ်မှတ်ထားဆန့်ကျင်တဲ့ဆန္ဒပြမှုတွေဖြစ်နေပါတယ်လုံသားတွေဘေးအန္တရာယ်ကင်းရှင်းရေးကိုပေါ်ဆပြီးတော့လစ်လျူပြုခဲ့တယ်လို့ဆန္ဒပြသူတွေကပြောပါတယ်ဆူမာကူမာဒီတတ်တူတွင်းလုပ်ငန်းကတော့ဒီပေါ်ဆရဲဆိုရဲဆွဆွဲချက်ကိုညှင်းဆို့ထားပါရခင်ဗျာ
ဗီယူအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ9.24kHz 12.23MHz 9.32kHz 9.25MHz 9.39kHz 9.55MHz တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါရခင်ဗျာ2008ဖွဲ့စည်းပုံပြင်ဆင်ရေးဟာတိုင်းပြည်အတွက်ဘလောက်အရေးကြီးတယ်ဆိုတာတက်မတော်ကာကွယ်ရေးဦးစီးချုပ်ကစပြီးရဲဘော်အထိလေးလေးနက်နက်စဉ်းစားဖို့ကောင်းတယ်လို့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကောင်းဆောင်တောင်းဆန်းစုကြည်ကပြောကြားလိုက်ပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလူလူဟောပြောပွဲကိုမန္တလေးမြို့ကအောင်ပင်လယ်ကွင်းမှာတင်းနေတွင်နေ့ကကျင်းပစဉ်တောင်းဆန်းစုကြည်ကအဲ့ဒီလိုပြောကြားလိုက်တာပါတက်မတော်ရဲ့နေရာမှာဟာဘယ်နေရာလဲဆိုတာကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ကစပြီးရဲဘော်အဆင့်အထိစဉ်းစားဖို့အချက်ဟာလက်ရှိအချိန်မှာအဓိကအရေးကြီးတဲ့အချက်တစ်ချက်ဖြစ်တယ်လို့လည်းတောင်းဆန်းစုကြည်ကပြောပါတယ်1990ရွေးကောက်ပွဲကာလတွေတုန်းကတိုင်းပြည်ကိုအင်းဆောင်အစိုးရအနေနဲ့သာအုပ်ချုပ်နေတဲ့စစ်အစိုးရအနေနဲ့အဲ့ဒီအချိန်ကမြန်မာနိုင်ငံရဲ့အခြေခံဥပဒေကိုအယတားတွေကိုယ်တိုင်စစ်ကြပ်ရေးဆွဲခွင့်ပေးမယ်လို့ကတိပေးခဲ့ဖို့ပေမဲ့အခုအခြေခံဥပဒေဟာစစ်တပ်ကရေးဆွဲတဲ့အခြေခံဥပဒေဖြစ်တာကြောင့်သိခါမဲ့တဲ့သဘောဖြစ်နေတယ်လို့ရှုမြင်တဲ့အကြောင်းတောင်းဆန်းစုကြည်ကပြောပါတယ်
ဒါပေမဲ့ဆိုရစစ်ဆိုရစိတ်ကြိုက်ရွေးထားတဲ့ပုံပေါ်တွေကပဲဖွဲ့စည်းပုံအခြေခံဥပဒေကိုရေးဆွဲခဲ့တာ။ဒီတော့ဒီဖွဲ့စည်းပုံအခြေခံဥပဒေဟာအစ်မတားမသိခါမဲ့တဲ့ဥပဒေဖြစ်ပါတယ်။ပြည်သူလူထုကိုပေးထားတဲ့ဂတိကဝတ်တွေချိုးဖောက်ပြီးတော့ဆွဲခဲ့တဲ့ဖွဲ့စည်းပုံအခြေခံဖြစ်ပါတယ်လို့ကျွန်မပြောချင်ပါတယ
်။လက်ရှိ2008ဖွဲ့စည်းပုံဟိုဒီမိုကရေစီစံချိန်စံညွှန်းနေတဲ့ကန့်ညီအောင်နဲ့2015ခုနှစ်ရွေးကောက်ပွဲအတွင်းလွတ်လပ်ပြီးတရားမျှတမှုရှိရေးအတွက်အချိန်မီပြင်ဆင်မှုလိုတဲ့အကြောင်းလဲတော်ဆန်းစုကြည်ကပြောပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့88မျိုးဆက်ငြိမ်းချမ်းပွင့်လင်းလူအဖွဲ့အစည်းတို့ပူးပေါင်းပြီး2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမလောက်ဆောင်ခင်တုန်းကတော့သမရကာကွယ်ရေးဦးစီးချုပ်ပြည်ထောင်စုလွတ်တော်နာယကအတိုက်ခံခေါင်းဆောင်တို့နဲ့လေပွင့်ဆိုင်ဆွေးနွေးပွဲကိုအာဏာပိုင်ဘက်ကပယ်ချခဲ့တာဖြစ်ပါတယ်မေလ18ရက်နေ့စနေနေ့တုန်းကလည်းရန်ကုန်တိုင်းဗဟန်းမြို့ကဗိုလ်စိမ်မှန်ကွင်းမှာပဲ2008အခြေခံဥပဒေပြင်ဆင်ရေးဟောပြောပွဲတရက်ကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့88ပွင့်လင်းလူမှုအဖွဲ့အစည်းတို့ပူးပေါင်းပြီးကျင်းပခဲ့ကြပါတယ်မန္တလေးဟောပြောပွဲကိုတော့ပြည်သက်3သိန်းလောက်တက်ရောက်ခဲ့တယ်လို့သိရပါတယ်
ဗီယက်နမ်နိုင်ငံမှာတရုတ်နေနေတုန်းကတရုတ်စစ်ကြီးဆန္ဒပြမှုကိုဟိုချီမင်းမြို့ရဲ့ရဲတပ်ဖွဲ့ကလူစုခွဲခဲ့ရပါတယ်။တချိန်တည်းမှာတော့ဒီဗီယက်နမ်နိုင်ငံထဲမှာရှိတဲ့တရုတ်နိုင်ငံသားထောင်ကနန်းကိုဘေးကင်းလုံခြုံစေဖို့တရုတ်ကနေပြီးတော့ခေါ်ထုတ်နေပါတယ်။ဗီယက်နမ်နိုင်ငံကတခြားမျိုးကြီးတွေမှာလည်းလုံခြုံရေးတပ်ဖွဲ့တွေကိုခေါ်ယူနေရချထားရပါတယ်။ဗီယက်နမ်ကသူပိုင်နေဆိုတဲ့ရည်ပိုင်တဲ့အပေါ်မှာတရုတ်ကကမ်းလွန်ရည်နှံစင်တစ်ခုတည်ဆောက်ဖို့လှုပ်တာကိုဗီယက်နမ်မှာဆန္ဒပြနေကြရမှာတနေ့လုံးကဒီဟာတွန်းပြည်နယ်ကစတီးဆက်ယုံမှာတရုတ်စစ်ကြီးဆန္ဒပြအလို့သမားဒီ150လောက်ထိခိုက်ဒဏ်ရာရခဲ့ကြပါတယ်။ရေပိုင်နဲ့အငင်းပွားတဲ့နေရာမှာတော့နှစ်နိုင်ငံစလုံးကကင်းလှည့်တင်မိုးတွေကြောက်ချပြီးတော့ရန်နာထားပါတယ်။တရုတ်ဘက်ကတော့ဒီဗီယက်နမ်ကသူ့နိုင်ငံသား3000ကိုကယ်ထုတ်နေတယ်လို့ဆိုပါတယ်။အဲ့ဒီထက်မှာတော့ပြီးခဲ့တဲ့သတင်းပတ်တုန်းကတိုက်ခိုက်မှုတွေကြောင့်ဒဏ်ရာနဲ့ရထားတဲ့ဒီစွန့်ဝင်ရသူတရုတ်နိုင်ငံသား16ဦးလည်းပါဝင်တယ်လို့ဆိုပါတယ်။နေအင်ကိုပြန်လို့သူဘယ်သူကိုမဆိုပြန်လဲခေါ်ယူဖို့အတွက်သူတို့တင်မိုး5စီးဆစ်လွတ်ထားတယ်လို့တရုတ်ဘက်ကပြောပါတယ်။ဗီယက်နမ်အစိုးရအာဏာပိုင်တွေကတော့နောက်ထပ်အကြမ်းဖက်မှုတွေမရှိအောင်ကင်တွယ်သွားမယ်လို့စီနေတုန်းကကတိပေးပါတယ်။တရားမဝင်တဲ့လုပ်ရက်တွေကိုသူတို့သိခံမှာမဟုတ်ဘူးလို့လည်းလုံခြုံရေးတပ်ဖက်ကဒုတိယဗိုလ်ချုပ်ကြီးဟောင်ကျုံးကပြောခဲ့ပါတယ်။အခုအချိန်ညာဆိုလို့ရှိရင်ဗီယက်နမ်နဲ့တရုတ်ကွန်မြူနစ်နိုင်ငံနှစ်နိုင်ငံအကြားတန်တမာကြီးထိခိုက်မှုအဆိုးဆုံးဖြစ်လာနိုင်တယ်ဆိုပြီးတော့သုံးသပ်သူတွေကခံမှန်းပါတယ်။ဒီနှစ်နိုင်ငံဟာ1989ခုနှစ်အစောပိုင်းကလည်းနေဆက်စစ်ပွဲဖြစ်ခဲ့မှုပါတယ်ခင်ဗျာ။
စစ်တရင်ပတင်းငွေတွေနဲ့မှကျင်းပမဲ့ယူကရိန်းသမ္မတရွက်ကောက်ပွဲပထမအဆင့်မဲပေးမှုတွေမှာဘီလီယံကျွဲချမ်းသာတဲ့စီးပွားရေးလုပ်ငန်းရှင်ပက်ထရိုပိုရိုရှန်ကိုကအနိုင်ရဖို့ရှေ့ကဥဆောင်နေတယ်လို့ဆိုပါတယ်ချောကလက်ဘီယင်းလို့တင်စားခေါ်နေကြတဲ့အသက်48နှစ်အရွယ် ပက်ထရိုပိုရိုရှန်ကိုဟာရွေးကောက်ပွဲမတိုင်ခင်ကြိုတင်ကောက်ယူခဲ့တဲ့စစ်တမ်းတွေအရာအရင်ဝန်ကြီးချုပ်ဟောင်ယူလီယာတိုင်မိုရှန်ကိုအပါအဝင်ကိုယ်စားလှယ်လောင်း18ဦးတို့ရဲ့ရှေ့ကနေအပြတ်အသတ်ဥဆောင်နေတယ်လို့ဆိုပါတယ်ယူလီယာတမ်မိုရှန်ကိုကတော့အနာအလွဲသုံးစားလုပ်မှုနဲ့အရင်သမရဖီတာယာနူကိုဗစ်လက်ထက်မှာအကျဉ်းချခံခဲ့ရပါတယ်။ဒါပေမဲ့ယာနူကိုဗစ်အစိုးရကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေမြို့တော်ခီယက်ဖ်မှာဖြစ်ပေါ်ခဲ့ပြီးတဲ့နောက်ပိုင်းသမရယာနူကိုဗစ်ရုရှားနိုင်ငံကိုထွက်ပြေးသွားပြီးတဲ့နောက်မှာတမ်မိုရှန်ကိုလည်းပြန်လည်လွတ်မြောက်လာခဲ့ပါတယ်။အခုကျင်းပမဲ့ယူကရိန်းရွက်ောက်ပွဲဟာ1992ခုနှစ်မှာယူကရိန်းနိုင်ငံရုရှားထံကနေလွတ်လပ်ရပြီးတဲ့နောက်ပိုင်းအရေးပါဆုံးရွက်ောက်ပွဲဖြစ်တယ်လို့သူတွေတီတွေကသုံးသပ်နေကြပါတယ်။
ရာစုနှစ်တစ်ခုကျော်တွင်းမှာဆူပါဆုံးဖြစ်ခဲ့တဲ့ဘောလ်ကန်ဒေသရေကြီးမှုမှာရေဘေးဒုက္ခသည်တွေအတွက်ဆုမွန်ကောင်းတောင်းပေးကြဖို့ဆိုပြီးတော့ပိုဟိုင်မင်ကြီးဖရန်စစ်စ်ကတိုက်တွန်းလိုက်ပါတယ်။ဗာတီကန်မှာလုပ်တဲ့တင်းနှုန်းတွေနေ့အပတ်စဉ်မေကုံးမှာပြောဆိုသွားတာဖြစ်ပြီးတော့အခုဒီဘေးဒုက္ခကြောင့်နာကျင်ဒုက္ခရောက်နေကြသူတွေနဲ့သူဟာတတ်တဲဖြစ်တယ်ဆိုပြီးတော့ခန်းစားမေးကြားသွားပါတယ်။ဘော့စနီးရီးယားဟာဇီဂိုဗီနာခရိရှားနဲ့ဆာဘီယာဒေသရေလမ်းမှုတွေကြောင့်လူ38ဦးထက်မနည်းသေဆုံးခဲ့ရပြီဖြစ်ပါတယ်ခင်ဗျာ။
ထိုက်တန်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလှန်နဲ့ကုသားညင်ဦးတို့ပြောပြပေးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ VOA American အသံမြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့မနေ့ပိုင်းအစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့လေဗဒေါန်တောင်ဘက်ကနောက်ဆုံးအခြေအနေကိုပြောချင်ပါတယ်မုံရွာမြို့နယ်လေဗဒေါန်တောင်ဒေသမှာလေသမားအရေးလှုပ်ရှားသူတူကိုအာနာဘယ်နီကဖမ်းဆီးခဲ့ပြီးတဲ့နောက်လေသမားတွေဘက်ကလည်းဝမ်ပေါင်ကျင်းနေလောက်ကန်းကတရုတ်ဝန်ထမ်း2ဦးကိုဒေသခံတွေကဖမ်းဆီးထားပါတယ်ဒီအခြေအနေကြောင့်မနေ့ကညပိုင်းနဲ့အခုဒီနေ့မနေ့စောစောပိုင်းအချိန်ထိလုံကြုံရေးရဲတွေနဲ့ဒေသခံတွေကမှတင်းမာမှုတွေဖြစ်နေပါတယ်။မနေ့ကည7:00နာရီလောက်ကစပြီးတော့လုံကြုံရေးအာဏာပိုင်တွေကမြေရေဘုံတွေတုံးပြီးရွာတွေကိုဝင်ရောက်ဖို့ကြိုးစားနေပါတယ်။ဒါနဲ့ပတ်သက်လို့နောက်ဆုံးအခြေအနေတွေကို VOA သတင်းတောက်မအေးမာကစုံစမ်းမေးမြန်းပြီးတော့အခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ
။လေဗရောင်းဒေသခံတွေကိုအကူအညီပေးနေတဲ့ကိုအောင်စိုးကိုဖမ်းဆီးသွားပြီးတဲ့နောက်မှာတော့တရုတ်လူမျိုးများပါတဲ့ကာရစီဟာလေဗရောင်းတောင်ဆယ်တဲရွာကိုရောက်ရှိလာခဲ့တာပါ။ကျင်းဒီစီမံကိန်းအတွက်တင်ဆီထားတဲ့လေယာမြေတွေပေါ်မှာတိုင်ဆိုင်ဖို့အတွက်ရောက်လာတဲ့ကားနဲ့ပါလာတဲ့တရုတ်ဝန်ထမ်းနှစ်ဦးကိုလေသမားတွေကထွက်ခွာခွင့်မပေးရကနေတင်းမာမှုတွေဆက်ဖြစ်လာပါတယ်။ည၈နာရီအချိန်ကစပြီးရဲရင်အားအလုံးရင်းနဲ့လေဗရောင်းတောင်တဝိုက်မှာနေရာယူထားပါတယ်။ည၁၇နာရီကျော်အချိန်လောက်မှာတော့ဇီရောစမ်းမြဝတီကျောင်းတိုက်ဘက်ကိုပစ်ခတ်မှုတွေစတင်ခဲ့ကြောင်းစမ်းမြဝတီကျောင်းတိုက်ကဆရာတော်ဦးဟာလောကကမိန့်ပါတယ်
။ဇီရောကျောင်းကအာအင်မတန်ညာနေတယ်ရွာနဲ့တိတ်မရှိတော့ဘူး။အဲ့ဒီအားနေချက်ကိုအရင်ဝင်းဖြူတဲ့သဘောပေါ့ဗျာအဲအချင်းကြီးတော်တော်များတယ်ဗျာမမတ်မိလောင်ကိုဖြစ်တယ်အခုတော့သူတို့ပြန်ဆုတ်သွားဆုတ်တယ်ဒါပေမဲ့ဟိုပြန်ပြီးတော့တက်ဖို့ရန်အတွက်အခု010ရင်းရွာတဲ့ရဲ့အနောက်ဘက်မှာကားနှစ်စီးရအနောက်ဘက်ကိုဥတည်ပြီးတော့ဆက်နှုတ်ထားတဲ့အနေထားနဲ့တွေ့မြင်တယ်ဒီကြောက်တိုင်းကြီးွားတဲ့မှာကားနဲ့တစည်းပြီးတစည်းရဲတွေကိုလာပြီးတော့ချက်နေတယ်ဟိုဆက်နှက်ပြီးတော့လည်းဝမ်ပေါင်ဘက်ကနေပြီးတော့ယူနီဖောင်းတွေဝတ်ပြီးတော့ဒီဘက်ကိုလာတော့ပြီးသိနေတယ်ဆယ်တဲ့ရွာရဲ့နောက်ဘက်ကိုလည်းရဲတွေအလုံးကြီးနဲ့ရောက်ရှိပြီးတော့နေတယ်
။ကြောက်ဖြူတိုင်းဇီတော်ဆယ်တဲ့စတဲ့ရွာတွေဟာအနီးတစ်ဝိုက်ကရွာတွေဖြစ်ပြီးကြောက်ဖြူတိုင်းရွာဘက်ကနေရဲအင်အားတွေနဲ့ဝင်ရောက်ပစ်ခတ်ခဲ့ကြောင်းရွာသူတို့ကလည်းဆိုပါတယ်
။ပစ်ခတ်တာတွေလုပ်နေပါတယ်ချင်း။တနက်ပစ်တာတော့အပယ်လေးကတော့သူ့လိုပဲ။ဟုတ်ရေရုံဝင်လည်းပြည့်တယ်ချင်း
။တာစီခံထားရတဲ့တရုတ်ဝန်ထမ်းနေနဲ့ရွာသားတွေကြားမှာတင်းမာမှုတွေမရှိသလိုတရုတ်ဝန်ထမ်းတွေကိုကောင်းမွန်စွာထားရတယ်လို့လည်းရွာသားတွေဘက်ကဆိုပါတယ်။ညနေပိုင်းမှာစားလင်းကြီးမြို့နယ်အုပ်ချုပ်ရေးမှုနဲ့ခရိုင်အုပ်ချုပ်ရေးမှုတွေလည်းလာရောက်ညှိနှိုင်းခဲ့ကြတယ်လို့ဆိုပါရယ်တရုတ်ဝန်ထမ်းတွေကိုတားဆီးပြီးညှိနှိုင်းမှုတွေလုပ်ခဲ့ရတဲ့အကြောင်းကိုလည်းဆရာတော်ကစက်မိတ်ပါရယ
်အဓိကခေါ်ထားရတဲ့အကြောင်းကြီးကဗျာဒီကနေ့ဒါအုပ်ချုပ်ရေးမှုဥကြောတောင်းနေလာတယ်ခရိုင်မှုလည်းလာတယ်ပေါ့နော်ဒါတဲ့အချိန်မှာအဓိကတော့ဒီရွာသားတွေကသူတို့ဖြစ်စီချင်တာခြံဝင်းထဲမှာစုစုကျိုးခတ်ခံလိုက်ရတဲ့ဧက150ကျော်ပြန်လည်ပြီးတော့လှုပ်ရှားကျင်ကြတယ်အဲ့ဒီအတွက်ဆွေးနွေးကျင်တာအဲ့ဒါကိုသူတို့ဘက်ကဒီတာဝန်ရှိတဲ့ပုဂ္ဂိုလ်တွေတကယ်ကြီးဆုံးဖြတ်ချက်ပေးနိုင်တဲ့ပုဂ္ဂိုလ်တွေလာမယ်နဲ့ကိုချွေရင်မှုနဲ့ခရိုင်မှုတာလာခဲ့ပြီးတော့အပြည့်တစုံတရာကိုမပေးနိုင်တာအဲ့ဒါကိုကိုချွေရင်မှုနဲ့ခရိုင်မှုကတော့မနက်ညနေမှာဆွေးနွေးနိုင်ပါမယ်ဆိုပြီးတော့ပြောသွားတယ်အဲ့ဒါကြောင့်မလို့ဒီလူတွေကိုပေါ့ဗျာအခုဒါလက်ရှိခဏခေါ်ထားတယ်ပေါ့နော်
ညနေပိုင်းမှာတော့ရွာသားတွေကသူတို့ရွာတွေကိုအကြမ်းဖက်မှုတွေမလုပ်ဖို့အာဏာပိုင်တွေကိုပြောဆိုထားခဲ့ပြီးတနင်္လာနေ့မှာဆက်ဆွေးနွေးဖို့ပြောဆိုထားပါတယ်။အာဏာပိုင်တွေဘက်ကလည်းသဘောတူခဲ့တယ်ဆိုပြီးရွာသားတွေဘက်ကဆိုပါတယ်။အခြေအနေတွေကိုမေးမြန်းဖို့အတွက်စားလင်းကြီးမြို့နယ်အုပ်ချုပ်ရေးမှူးဦးကျော်တောင်းကိုတော့ဆက်သွယ်လို့မရခဲ့ပါဘူး။ကြက်ဖြူတိုင်းရွာမှာထားခဲ့တဲ့အာဏာပိုင်တွေရဲ့ကားတွေစိုက်ကယ်တွေလည်းဖျက်ဆီးခံရတယ်ဆိုပြီးဆရာတော်ကဆက်မိန့်ပါတယ်။
အဲဒီ010ဘက်ကမဟုတ်ဘူးညသူတို့တဲကိုတဲကြောက်ပူတိုင်းရွာဘက်ကကြောက်ပူတိုင်းတန်းကြောင်းထဲမှာထားခဲ့တယ်အောင်
အဲကမ္မန်ရီရိုက်ခွင်တယ်လို့လက်ပရောင်းတောင်ဒေသခံတွေကတော့သူတို့ရဲ့လေယာဉ်မြေတွေကိုပြန်လဲလုပ်ကင်စားတောက်နိုင်ဖို့အတွက်စူးစမ်းနေဆဲဖြစ်တယ်လို့သူတို့စိုက်ခင်းတွေကိုခြံစည်းတွေထပ်ခတ်နေတဲ့အတွက်တင်းမာမှုတွေဖြစ်နေကြပြီးအခုလိုမျိုးမြေရုံဘုံနေနဲ့ပြစ်ခတ်မှုတွေဖြစ်ပွားတဲ့အထိနှစ်ဖက်တင်းမာမှုတွေဖြစ်ပွားခဲ့ရပါတယ်လက်ပရောင်းတောင်ဂျင်းနီစီမံကိန်းဟာအစိုးရန
တော်ရရှိမှခင်ဗျာ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေမှာပြင်သစ်တာတွေကိုမပြင်ဘဲနောက်တစ်ကြိမ်ရွေးကောက်ပွဲကျင်းပမယ်ဆိုရင်နိုင်ငံရေးအတိုင်းအဝိုင်းနဲ့အများပြည်သူကဘယ်လိုသဘောထားကြမလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတရက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့တော်ရရှိနေဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကို VOA ရဲ့ဖုန်းနံပါတ်ဖြစ်တဲ့1-239-382-5554ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နယ်ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားလို့ရနိုင်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်
လာမယ့်အင်္ဂါနေ့ညတရက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။တော်ရချင်တို့ပါဝင်ဆွေးနွေးကြမယ်ဆိုရင်တော့ VOA ရဲ့ဖုန်းနံပါတ်ဖြစ်တဲ့1-239-382-5554ဖြစ်ပါတယ်ခင်ဗျာ။အီးမေးလ်လိပ်စာကတော့ burmese@voanews.com ကိုလည်းစာနဲ့ဖြစ်စီအတိုင်းဖိုင်နဲ့ဖြစ်စီပေးပို့အကြောင်းကြားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ခင်ဗျာ။အခုတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုနားဆင်ကြရမှာပါ။မြန်မာအစိုးရရဲ့ရာသုံးမှန်းကြီးဘတ်ဂျက်နဲ့ပတ်သက်လို့ပြည်သူတွေသိရှိနိုင်တဲ့အခြေအနေပိုးပြီးတော့ရှိလာတယ်လို့သုတေသီတူကပြောဆိုလာတဲ့ပတ်သက်ပြီးတော့တင်ပြပေးမှာပါအစိုးရရဲ့မူဝါဒရေးရာကိုသုတေသနာပြုလုပ်နေတဲ့ CESD စီးပွားရေးနဲ့လူမှုဖွံ့ဖြိုးတိုးတက်ရေးအဖွဲ့ရဲ့သုတေသီမန်ငုဝါဝင်းကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့မန်ငုဝါဝင်းကို VOA ဝိုင်းတော်သူမက်ခင်ပြူထွေးကမေးမြန်းထားတာကိုအခုဒီပတ်ရဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာနားဆင်ကြအောင်ပါခင်ဗျာ
အခုလိုမျိုးကျမတို့ view ရုံမှာတကူကလာပြီးတော့ဖြေးချပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင့
်ဟုတ်ကဲ့ပါရပါတယ်ကျေးဇူးတင်ပါတယ
်မန်ငူဝါကအဓိကလုပ်နေတာကဒီ micro economics နဲ့ပတ်သက်ပြီးတော့ဆိုတော့လက်ရှိလုပ်နေတဲ့ဒီသုတေသနလုပ်ငန်းကိုလည်းနည်းနည်းရှင်းပြပါအောင်ဒီဘယ်အကြောင်းအရာပေါ်မှာအဓိကသုတေသနလုပ်နေရလဲ
ဟုတ်ကဲ့အခုလက်ရှိဟိုဒီအခုလောလောဆယ်ပေါ့နော်အခုလောဆယ်လုပ်နေတဲ့အကြောင်းအရာတွေကတော့ကျမတို့ macro economic team ကဟို focus အခုလက်ရှိချက်ချင်းဖြစ်နေတဲ့ဥစ္စာဆိုရင်ဟိုတလောကအတီးပြလိုက်တဲ့ဒီ tax နဲ့ပတ်သက်တဲ့ကိစ္စပေါ့နော်ဟိုဒီအခွန်ကိစ္စနဲ့ပတ်သက်တဲ့ဥစ္စာတွေဥပဒေအသစ်တွေပြဌာန်းလိုက်တယ်အဲ့ဒီဟာတွေမှာကြောင်းလဲမှုတွေရှိသွားတယ်ဆိုငကိုသူတို့လှုပ်ထားတဲ့ပြောင်းလဲထားတဲ့ဥပဒေနဲ့အခုပြောင်းလဲလိုက်တဲ့ဥပဒေတွေမှာဘာတွေပြောင်းလဲမှုတွေဖြစ်သွားလဲအဲ့ဒါနိုင်ငံရဲ့ဝင်ငွေပေါ်မှာဘယ်လိုအကျိုးသက်ရောက်မှုရှိသလဲစီးပွားရေးလုပ်ငန်းတွေပေါ်မှာဘယ်လိုအကျိုးသက်ရောက်မှုရှိသလဲစတဲ့အကြောင်းအရာတွေကိုလေ့လာတယ်။နောက်အဲ့လိုပဲအခါလောက်ဆိုတော့အဲ့လိုထုတ်ပြန်လိုက်တဲ့ဥပဒေတွေပေါ်မှာကျမတို့ဒီမက်ခရိုဘောဂဗေဒနဲ့ပတ်သက်တဲ့အကြောင်းအရာတွေနဲ့ပါလာခဲ့ရင်ကျမတို့အဲ့ဒီပေါ်မှာသုတေသနလုပ်တယ်နောက်အခုလောလောဆယ်နောက်ထပ်လုပ်နေတဲ့ဟာတစ်ခုကတော့နိုင်ငံတော်ရာသုံးမှန်းကြေငွေစင်းနဲ့ပတ်သက်တဲ့ကိစ္စပါအဲ့ဒီမှာလည်းကျမတို့ပူးပေါင်းပါဝင်ပြီးတော့သုတေသနတွေလုပ်နေပါတယ်နှစ်လိုက်ပြတိုင်းတဲ့ဒီနိုင်ငံတော်ရာသုံးမှန်းကြေငွေစင်းရင်သူတို့ကဘာဖြစ်တော့ budget လို့ခေါ်တာပေါ့နော်အဲ
့ဒီ
ဥစ္စာပေါ်မှာလည်းကျမတို့လေ့လာပြီးသုတေသနလုပ်နေပါတယ
်ဟုတ်ကဲ့ဒီအခု budget ဒီနိုင်ငံတော်ရာသုံးမှန်းကြေစင်းနဲ့ပတ်သက်ပြီးတော့လေ့လာတဲ့နေရာမှာရောဘယ်အချက်တွေကိုအဓိကထားပြီးတော့လေလာတာလေ
ဟုတ်ရာသုံးမှန်းကြေငွေစင်းလို့ပြောတဲ့အခါကျရင်ကျမတို့ဒီ2017ဆနှစ်ကစပြီးတော့ဒီ2008 constitution အရာတိုင်းဒေသကြီးပြည်နယ်တွေရော union level သူတို့ခွဲပြီးတော့ဟိုထွက်လာတယ်ပေါ့နော်ဥပဒေတွေက budget ဒီရာသုံးမှန်းကြေငွေစင်းနေရာတိုင်းဒေသကြီးပြည်နယ်တွေအတွက်ထွက်တယ်ပြီးတော့ union level အတွက်ထွက်အဲ့လိုထွက်လာတဲ့အခါကျတော့ကျမတို့ team အနေနဲ့အဓိက focus ထားဟိုအာယုံစိုက်ပြီးတော့လေလာတာတော့ဒီနိုင်ငံဟိုတိုင်းပြည်နယ်ဒီနိုင်ငံတော်အဆင့်ပေါ့နော်အဲ့ဒီ union level မှာဟိုဆောင်ရွက်နေတဲ့ဒီ budget ကိုကျမတို့လေ့လာပါတယ်တိုင်းဒေသကြီးပြည်နယ်အဆင့် budget တွေကိုလည်းအခါအလျော်ဆိုတာတချို့ကိစ္စတွေမှာတော့ပူးပေါင်းဆောင်ရွက်တာရှိပါတယ်
ဟုတ်ကဲ့အဲ့လိုလေ့လာတဲ့နေရာမှာဒီအရင်အစိုးရလက်ထက်နဲ့အခုဒီ2017ခုနှစ်နောက်ပိုင်းဒီပြည်ပြင်ပြောင်းလဲလာတဲ့ဆိုတော့အစိုးရနောက်ပိုင်းမှာပေါ့နော်ဘယ်လိုပြောင်းလဲလာတာတွေတွေ့ရသလဲဒီရှာဖွေတွေ့ရှိချက်တချို့ကိုလည်းပြောပြပါအောင
်2017ဆနှစ်ကစပြီးတော့ကျမတို့ focus လုပ်ပါတယ်အဲ့ဒီကနေစပြီးတော့အခုတော့၄နှစ်စာရှိသွားပြီပေါ့နော်ရှိသွားပြီဆိုတော့အခု17ဆနှစ်ဆနှစ်23ကစပြီးတော့ budget သူတို့ ဒီရာသုံးမှန်းချိန်ငွေစင်းကိုသူတို့ကျညာတဲ့ပုံစံတွေသူတို့ structure တွေကပြောင်းလဲလာပါတယ်ဒီ1495မှာလည်းသူတို့ပြောင်းလဲသွားတယ်ပြောင်းလဲသွားတယ်ဆိုတော့လူတွေကပို့ပြီးတော့ access လုပ်လာနိုင်တယ်ရယူလာနိုင်တယ်ပုံဒီအကြောင်းအရာတွေသူတို့စပြီးတော့ကျညာလာတယ်ပြီးတော့ဟိုနဲ့ပွင့်လင်းမြင်သာမှုစပြီးတော့ရှိလာပြီပေါ့ဒီ structure ကိုလည်းဟိုဒီအနေထားကိုလည်းဘယ်လိုလုပ်တယ်ဆိုတာလည်းလွတ်တော်မှာဆွေးနွေးထားချက်တွေကိုလည်းကျမတို့နိုင်ငံပိုင်သတင်းစာတွေကနေရောပြင်ပနေရောကျမတို့လေ့လာလို့ရတယ်တော်တော်များများတော့အရင်နဲ့ဆိုင်တော့နှိုင်းရှင်တော့မစိုးလို့အနေထားကိုပြောလို့ရတာပေါ့နော် structure ကလည်းတဖြည်းဖြည်းပြောင်းလာတယ်သူတို့ပုံစံပေါ့ငကိုတော့ဆိုရင်ဒီနိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်တဲ့ဟိုဒီရာသုံးမှန်းချိန်ငွေစင်းတွေကိုသူတို့ကအတူတူရောဖော်ပြတယ်အခုနောက်ပိုင်းကျတော့ခွဲပြီးတော့ဖော်ပြလာတာတွေရှိတယ်အဲ့လိုမျိုးအကြောင်းအရာပြောင်းလဲလာတာတွေရှိတယ်ပေါ့တဖြည်းဖြည်းနဲ့လည်းလူဟိုပြည်သူလူထုကိုပို့ပြီးတော့အသိပေးလာတယ်ဟိုတလောတော့ဆိုရင်ပြီးခဲ့တဲ့နှစ်ပတ်လောက်တုန်းကဆိုရင်ဒီအခွန်အခောက်ကိုနိုင်ငံတော်ကဒီ၃နှစ်မှာဘလောက်ကောက်ခံရရှိခဲ့တယ်တူးမြင့်ကောက်ခံရရှိခဲ့တယ်အဲ့ဒီဥစ္စာကိုအခွန်တူးမြင့်ကောက်ခံရရှိတဲ့အတွက်နိုင်ငံတော်ရဲ့လူပညာရေးနဲ့ကျန်းမာရေးကဏ္ဍမှာဘလောက်တောင်ပုံမှုပြီးတော့သုံးစွဲလို့ရနိုင်ပါတယ်ဆိုပြီးတော့ဒါတော့အခွန်ဒီဌာနပေါ့နော်ပြည်တွင်းအခွန်များဦးစီးဌာနကကြီးညာတာပေါ့အဲ့ဒီလိုမျိုးသတင်းအချက်လက်တွေကိုပါပြည်သူလူထုကိုဟိုကျညာလာရဲပေါ့နော်အတိပေးလာတဲ့အနေထားဒီရောက်တော့
ရရထပ်ပို့ပြီးတော့ဒီဟို transparency ပွင့်လင်းမြင့်တာမှုရှိလာလို့ဒီ accountability တာဝန်ခံမှုတွေပို့ပြီးတော့ရှိလာတဲ့ဆိုတဲ့ဘောပေါ့နော်ဆိုတော့ဒီ budget နဲ့ပတ်သက်ပြီးတော့ပဲဒီရသုံးမှန်းချေဆိုရင်နိုင်ငံတော်ရဲ့ရသုံးမှန်းချေနဲ့ပတ်သက်ပြီးတော့ပဲပေါ့နော်ဒီငွေကြေးတွေကိုဟောဒီစီမံခန့်ခွဲပြီးတော့သုံးတဲ့နေရာမှာဒီ allocate လုပ်တဲ့နေရာမှာပေါ့ဒီအဲ့လိုလုပ်တဲ့နေရာမှာဟောဘယ်ကဏ္ဍတွေမှာဘယ်လောက်သုံးတဲ့နှုံးတွေကအရင်ဆိုရတဲ့ခုဆိုရတဲ့နှိုင်းရှင်မယ်ဆိုရင်တိုးတက်ပြောင်းလဲလာတာတွေရှိသလားဘာလို့ဆိုတော့ဥပမာဒီကျန်းမာရေးတို့ပညာရေးတို့လိုကဏ္ဍတွေမှာဒါပို့ပြီးတော့သုံးဆွဲတင်နေဆိုတာကိုဒါပြည်တွင်းအပြီးပါအောင်ပြောနေကြရရှိတယ်လေဆိုတော့အဲ့လိုဘိုင်းနေမှာရောပြောင်းလဲလာတာတွေရှိသလားဒီလေးလာတွေ့ရှိချက်အရဆို
ရှိပါတယ်ကျမတို့ဆိုဒီ71 72ကစပြီးတော့လေ့လာရပေါ့နော်ဘဏ္ဍာရေးနေရ71 72 73 73 74 145ပေါ့အခုထွက်လာတဲ့ဥစ္စာအဲ့တော့တစ်ဖွဲ့နဲ့တစ်ဖွဲ့တယောက်နဲ့တယောက်သူတည်တည်တယောက်နဲ့တယောက်တော့ focus ဒီ ion site ပြီးတော့လေ့လာပုံချင်းဟိုယူဆချက်ချင်းတော့ဒူကျမတူမယ်ပေါ့နော်ကျမတို့ကတော့နိုင်ငံတော်ရဲ့ budget ကသူကနှစ်အစမှာဆိုရင်နှစ်အစဆိုဟိုဘဏ္ဍာရေးနှစ်အစမှာအမမတ်လာအကုန်မှာဆိုရင်ဒါကတစ်နှစ်လုံးစာကိုသူတို့ project လုပ်ထားတယ်ခန့်မှန်းထားတယ်ဒါဗန်နာရီဥပဒေထွက်လာတယ်ပြီးတော့ဒီအောက်တိုဘာနိုဝင်ဘာလောက်မှာဆိုရင်ထပ်ပြီးတော့ဟိုဖြည့်ဆွက်တဲ့ဟိုရံပုံငွေပေါ့နော် supplementary ဆိုတဲ့ဟာမျိုးထွက်လာတယ်အဲ့တော့ရှေ့က1 3နှစ်စာကကျမတို့ကဟိုတွက်ချက်တဲ့ဥစ္စာမှာအဲ့ဒီဟို projection ရဲ့ supplementary ကိုကျမတို့ကပေါင်းပြီးတော့အဲ့ဒီ figure ကိုယူတယ်ပြီးတော့ဒီနှစ်စာ1445ကျတော့ကျမတို့ projection ပေါ်မှာမူတည်တာပေါ့နော်တွက်တဲ့ခါကျတော့ကျမဒီအဓိကထားပြီးတော့လုပ်နေတာကအခုနကမပြောတဲ့ဘလူးအလိုကိတ်လောက်တလဲပေါ့လောက်တယ်ကြည့်တဲ့ခါကျတော့ဟိုဒီသက်ဆိုင်ရာဌာနတွေကိုပြီးတယ် expenditure အပေါ်မှာကြည့်တယ်ပေါ့နော်အဒီအသုံးစရိတ်ပေါ့ဘလောက်ရှိနေတလဲပေါ်မှာကြည့်တဲ့ချိန်ကျတော့ဒီကျန်းမာရေးရယ်ပညာရေးရယ်ပြီးတော့နိုင်ငံရဲ့အရေးကြီးတဲ့စိုက်ပျိုးရေးကဏ္ဍပေါ့နော်အဲ့ကဏ္ဍတွေမှာတိုးလာပါတယ်တိုးလာတယ်ဆိုတော့ဟိုတဖြည်းဖြည်းနဲ့တော့တိုးလာတယ်ပေါ့နော်အဲ့တော့တော်တော်များများကတော့ဝေဖန်ကြတယ်စစ်အသုံးစရိတ်နဲ့ပတ်သက်လို့စစ်အသုံးစရိတ်လည်းတိုးလာပါတယ်စေတုံးစေကလည်းတိုးနေတယ်ဒါပေမဲ့တိုးတဲ့နှုံချင်းကတော့မတူဘူးဖြစ်နေတာပေါ့နော်ပညာရေးနဲ့ကျန်းမာရေးကဏ္ဍမှာတော့တိုးတက်မှုနှုံကနည်းနေသေးတယ်လို့ယူဆလို့ရပါတယ
်။နောက်ပြီးတော့ဒီအခုလိုမျိုးဒီ CEST လို့ဟာမျိုးပေါ့နော်ဒီနိုင်ငံတစ်ခုရဲ့ဒီလူမှုရေးနဲ့စီးပွားရေးအခြေအနေနဲ့ပတ်သက်ပြီးတော့လေ့လာတဲ့ CEST လို့အဖွဲ့မျိုးတွေကတခြားနိုင်ငံတွေမှာလည်းရှိပါတယ်ဆိုတော့အခုမငူပါတို့ဟိုရှိတဲ့အဖွဲ့မျိုးပုံစံမျိုးပေါ့နော်ဆိုတော့အဲ့လိုမျိုးတခြားနိုင်ငံမှာရှိတဲ့အဖွဲ့အစည်းတွေနဲ့ဟောမန်ဂူပါတို့ပူးပေါင်းပြီးတော့လုပ်ကိုင်တာရှိသလားဥပမာတခြားနိုင်ငံတွေကအရင်ကတည်းကရှိနေနေပြီးသားဒီလိုမျိုးအဖွဲ့အစည်းတွေနဲ့စပြီးတော့သူတို့ကကျင့်သုံးလာပြီးသားနိုင်ငံတွေအကြီးကနေပြီးတော့လေ့လာသင်ယူတာပဲဖြစ်ဖြစ်သူတို့ရှိရအထောက်ပံ့ရရပဲဖြစ်ပေါ့နော်အဲ့လိုပူးပေါင်းလှုပ်ဆောင်မှုတွေရောရှိလား
ရှိပါတယ်ကျမတို့ဟိုတော့ဟိုပြီးခဲ့တဲ့အခုတော့ဟိုနောက်ဆုံးလက်ဆက်တက်တဲ့အဆင့်ကိုရောက်နေပြီပေါ့နော်ဒါကတော့ဒီ Asian Development Bank နဲ့ကျမတို့ပေါင်းပြီးတော့ country study လုပ်တဲ့ခါကျတော့ကျမတို့ CESD ကဒီဟို financial management နဲ့ပတ်သက်တဲ့ chapter တစ်ခုဝင်ရေးပါတယ်ဝေးတဲ့ရေးတဲ့ခါကျတော့လည်းကျမကဆိုရင်အခုနကဘလို့အလိုကိတ်လို့လဲပေါ့နော်ခွဲဝေးတဲ့အပိုင်းကနေပြီးတော့ကြည်ပြီးတော့လေ့လာတာရှိပါတယ်တခြားအဖွဲ့တွေနဲ့လည်းအစိုးရရဲ့ဒီဌာနတွေကိုလေ့လာနေတဲ့အဖွဲ့တွေနဲ့ပူးပေါင်းပြီးတော့ကျမတို့ဆောင်ရွက်တာတွေလည်းရှိပါတယ်အဲ့ခါကျတော့
အမေရိကန်ကမီရှိဂန်တက်တူ
ဟုတ်ကဲ့မီရှိဂန်တက်တူနဲ့ကကျတော့ကျမတို့ကစိုက်ပျိုးရေးကဏ္ဍကိုလေ့လာတာဖြစ်ပါတယ်တော့လေ့လာတဲ့အခါကျတော့ဒီဟိုပညာရေးကဏ္ဍမှာဘယ်လောက်တိုးလာတယ်လဲကျန်းမာရေးကဏ္ဍမှာဘယ်လောက်တိုးလာတယ်လဲပေါ့နော်ဘယ်လောက် percentage အဖြစ်တိုးလာတယ်လဲဆိုဒီနှစ်မှာတော့ဒီ1445ပေါ့ဒီ2014-15မှာပညာရေးကဏ္ဍအသုံးစရိတ်ကတော်တော်လေးကိုတိုးလာပါတယ်အရင်နှစ်ထက်ဆိုင်သူ့ရဲ့တိုးတက်မှုဟို ငွေပမာဏတော်တော်များလာတယ်လို့ပြောလို့ရတာပေါ့နော်များလဲများလာတယ်ပြီးတော့တခြားကျန်းမာရေးကဏ္ဍလည်းထပ်ပြီးတော့များလာတယ်ဒီကဏ္ဍတွေနဲ့ပတ်သက်ပြီးတော့တခြားဒါပေမဲ့အာဆီယံနိုင်ငံဝင်းကျင်မှာရှင်တော့နည်းနေသေးတယ်လို့ပြောလို့ရတာပေါ့အဲ့တော့ဘလောက်အထီတိုးတက်လာနိုင်ဟိုထပ်ပြီးတော့ထဲ့တဲ့တယ်လဲဒီထဲကိုဘလောက်အလုတ်ကိတ်လုတ်တဲ့လဲတင့်တယ်လဲတို့ဘာလို့ကတော့ထပ်ပြီးတော့ဌာနတစ်ခုချင်းစီအလိုက်ဟိုဒီဝင်းကြီးဌာနတစ်ခုချင်းစီအလိုက်နိုင်ငံရေးဖြစ်ပေါ်နေတဲ့အခြေအနေရယ်ဘယ်နေရာမှာဘလို့အလုတ်ကိတ်လုတ်မလဲဆိုတာတွေကတော့ထပ်ပြီးတော့လေ့လာရမှာပေါ့နောက်တစ်ချက်ကလည်းကာကွယ်ရေးအသုံးစရိတ်ဘလောက်ဖြစ်နေလဲဘာလိုက်ရလဲအခုထိတော့ပွင့်လင်းမြင်သာမှုဒီကဏ္ဍမှာမရှိသေးတဲ့အတွက်ကျမတို့လည်းဟိုလေ့လာသုံးသပ်လို့ရနိုင်တဲ့အနေအထားမှာတော့မရှိသေးဘူးပေါ့နော်နောက်တစ်ချက်ကလည်းဒီကျမတို့လေ့လာတဲ့အခါကျရင်ဘတ်ဂျက်ဒီရာသုံးပန်းချိန်ငွေစင်းရနိုင်ငံတော်ပိုင်းသတင်းစာမှာကြေညာလိုက်တဲ့အဲ့ဒီဥစ္စာကိုပဲကျမတို့ကယူပြီးတော့ဒါပေါင်းပြီးတော့ကျမတို့ဟိုဒီလေ့လာသုံးသပ်တာတွေလုပ်တယ်ပေါ့နော
်
ဒါပေမဲ့သူ့ရဲ့ဘတ်ဂျက်ရဲ့အနေထားရဆိုရင်အဲ့ဒီနှစ်ခုပေါင်းပြီးတော့ဒါကခံမှန်းထားတာပဲရှိသေးတယ်နှစ်ခုလုံးကတကယ်အမှန်စင်းဆိုတာလည်းရှိသေးတယ်အဲ့အမှန်စင်းကတော့ကျမတို့အခုချိန်ထိဟိုရယူနိုင်တဲ့အနေထားမှာမရှိသေးဘူးပေါ့နော်ကြေညာတဲ့အနေထားမှာမရှိသေးဘူးဒါပေမဲ့လွှတ်တော်မှာတော့ပြည်သူ့ဝင်စင်းပူပေါင်းကော်မတီကသူတို့လေလာသုံးသက်တာချက်တွေကိုအခါအလျော်စွာမေးခွန်းထုတ်တဲ့အခါပဲထုတ်ပြန်တဲ့အခါမှာပဲဖြစ်ကျမတို့သိရတာတွေတော့ရှိပါတယ်
တော့အချိန်ကလည်းတိတ်မရှိတော့ဆိုတော့နောက်ဆုံးပိတ်နေနေပေါ့နော်အခုဆိုရင်ဒါမြန်မာနိုင်ငံမှာဒီအခုပြောတဲ့ CST လို့အဖွဲ့မျိုးဆိုတာဒါအရင်တော့ရှိခဲ့တဲ့အဖွဲ့မျိုးမဟုတ်ဘူးเนาะဒီလိုမျိုးသူတေသနာလောက်တာတွေရှိလာတယ်စာရန်ပြည့်စုံလာတယ်ဒီဟိုဒီအစိုးရဘိုင်းဆိုင်ရာမူဝါဒချမှတ်သူတွေပေါ်မှာအကြံပေးတာတွေလည်းရှိလာပြီဆိုတော့ဒီဆော့ဆော့ကနောက်တစ်ခုကမတ်မှုကလည်းပြောခဲ့တယ်ဒီအစိုးရရာသုံးပန်းချေကဏ္ဍတွေမှာဆိုလို့ရှိရင်လည်းဒီ accountability ပို့ရှိလာတယ် transparency ပို့ရှိလာတဲ့အခြေအနေတွေတိုးတက်ကောင်းမွန်လာတယ်လို့လည်းပြောတယ်ဆိုတော့ now အနာဂတ်မှာရောဒီလိုမျိုးပို့ပြီးတော့ပွင့်လင်းမြင်သာမှုရှိလာမယ်တာဝန်ခံမှုတွေပို့ပြီးတော့ရှိလာမယ်အလားအလာတွေမြင်လာဒီရှေ့အလားအလာကိုဘယ်လိုသုံးသပ်မလဲ
ဟုတ်ကဲ့ဟောအကောင်းမြင်တဲ့အနေထားပြောရရင်တော့အရင်အထက်ဆိုင်လည်းပို့ပြီးတော့ပွင့်လင်းမြင်သာမှုရှိလာတယ်ဒါအခွန်နဲ့ပတ်သက်လို့ပြည်တွင်းခွန်များဦးစီးဌာနကညင်ညာဆိုတော့ဒါကျမတို့ဒါပထမဆုံးဂျုံဘူးတာပေါ့နော်သူများနိုင်ငံနဲ့ရှင်ပြီးတော့ပြောရင်တော့ကျမတို့အနေထားအခုမှစလုံးစအနေထားတော့မရောက်သေးဘူးလို့ပြောလို့ရတယ်ပေါ့နော်ဒါပေမဲ့ရှေ့ဆက်ပြီးတော့ဟိုလှုပ်သွားမဲ့အနေထားတွေတော့အများကြီးရှိတယ်ရက်ဖက်လူမှုအဖွဲ့အစည်းတွေဟိုတလောတော့ဆိုတိတ်မကြခင်ရဆိုရင်ဝန်ကြီးဌာနနဲ့ဒီပေါင်းပြီးတော့တချို့ civil society တွေနဲ့ပေါင်းပြီးတော့ transparency ဖြစ်ဖို့ဘယ်လိုလုပ်ကြမလဲဆိုတဲ့အတူတကွပူးပေါင်းဆောင်ရွက်တာတွေလည်းရှိလာတယ်။ရှိလာတော့လူတို့ရဲ့လူတို့ကိုအကြံဉာဏ်ပေးနိုင်ဖို့ channel ဖွင့်ပေးတာမျိုးတွေတော့ထပ်ပြီးတော့လိုအပ်တယ်လို့ကဏ္ဍပေါင်းစုံကလှုပ်ဖို့တော့လိုအပ်တာပေါ့နော်အဲ့တော့အခုဆိုရင်ကျမတို့ဆိုရင်နိုင်ငံတော်အဆင့် budget ကိုပဲအလေးထားပြီးတော့အာရုံစိုက်ပြီးသတင်းတွေကလည်းပေါ်ပြနေတယ်။ကျမတို့ကလည်းအဲ့ဟာကိုသတင်းလွယ်လွယ်ကူကူရနိုင်တာဒါနိုင်ငံတော်ပိုင်းသတင်းစာကနေရနေတယ်။အဲ့တော့ကျမဆိုရင်ရန်ကုန်တိုင်းဒေသကြီးမှာနေတယ်ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုခြေဆိုင်ပြီးတော့လိလာပြီးတော့ဒီသတင်းချက်တွေဆွေးနွေးထားချက်တွေကိုထုတ်ပြန်တာမျိုးတွေအနေထားမျိုးတွေဒါတွေကလည်းတစ်ဖက်ကလှုပ်ဖို့လိုအပ်နေသေးတယ်ပေါ့နော်လူတွေကိုနိုင်ကိုကလည်းဟိုပြည်သူလူထုကိုနိုင်ကိုကလည်းတကယ်လို့ civil society တွေဒီအစိုးရနဲ့ပူးပေါင်းပြီးတော့ဒီ budget နဲ့ပတ်သက်တဲ့ consultation လုပ်တာမျိုးတွေဆွေးနွေးပွဲတွေလုပ်တာမျိုးတွေကိုယ်တိုင်ကလည်းအစားပိုင်းမှာတော့ဟိုအစိုးရဘက်ကလည်းဒါဒီလမ်းကိုဖွင့်ပြရမှာပေါ့နော်ဟိုနှစ်ပေါင်းများစွာဒီကိစ္စမျိုးတွေမရှိလောက်ဆိုတော့ဘယ်ကစမှန်းမသိတဲ့အနေထားတွေလည်းရှိရပေါ့ဒါပေမဲ့တဖြည်းဖြည်းနဲ့တော့လှုပ်လာပြီးဟိုလမ်းကြောင်းလေးကိုစမြင်ရလာပြီလို့ကျွန်မအနေနဲ့ကတော့ယူဆပါတယ
်မမှုပါဝင်အခုလိုမျိုးကျွန်တော်တို့ရဲ့ VOA ရုံးမှာတကူတကလာပြီးတော့ဆေးရှင်းရှင်းနဲ့မိခိုးနေဖြည့်ချပေးတာကျေးဇူးအများကြီးပဲတင်ပါတယ်ရှင
့်ဟုတ်ကဲ့ကျွန်မလည်းကျေးဇူးတင်ပါတယ
်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ခင်ဗျာ VOE American အတန်ကနေတင်လင်းလာနေမနေ့ပိုင်းအတွက်အစီအစဉ်တွေကိုမနေ့9နာရီခန့်ဆက်လက်ပြီးတော့အတန်လွှင့်ပေးနေပါတယ်ခင်ဗျာ
VOE မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့